ရန်ကုန်နဲ့မန္တလေးပါဝင်မြန်မာနိုင်ငံနေရာတော်များများမှာ73စီပြက်လက်ရှာပါမှုနဲ့ကြုံနေရတယ်လို့ကိုယ်တိုင်ကြုံတွေ့နေရတဲ့နေခံတွေကပြောပါတယ်။ဒါအပြင်73စီရဖို့အချိန်ကြာတန်းစီဆောင်ဆိုင်ရတယ်လည်းရှိတယ်လို့ရှိတယ်လို့ဝယ်လို့မရတဲ့အထိကြုံရသူတွေလည်းရှိနေပါတယ်။ဒီ73စီအခက်ခဲနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ့်မှာပြပြပေးပါအောင်ခင်ဗျာ
။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်တခြားမြို့တွေမှာလည်းဒီအပိုင်းနဲ့73စီပြက်လက်တာနဲ့လူတလောက်ဝင်မရတဲ့အခြေအနေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါရယ်။ရန်ကုန်မှာတော့ပြီးခဲ့တဲ့တနင်္လာနေ့ကလေးက73စီလူတလောက်ဝင်မရတော့ဘဲအကန့်အသတ်နဲ့သာရောင်းပေးနေရတယ်လို့ဝယ်ယူခဲ့သူတဦးကပြောပါရယ်
။ဒီကမရတာများတယ်ခင်ဗျာဒီရက်ထဲကဒီနေ့မတိုင်ခင်ရှေ့ရ2ရက်လောက်ကတော့ဟို limit နဲ့ရောင်းပေးရတာ3000မိုးဒီတော့အဲ့လိုမျိုးလေးပေါ့တတိယကိုတခါထင်အဲ့ဒါပို့မရအောင်အဲ့လိုမျိုးလေးကပြီးခဲ့တဲ့တရ2ရက်လောက်ရလိုက်တယ်အဲ့ရက်ရှိမှ5ရက်လောက်ကပြတ်သွားတယ်ဒီနေ့လည်းပြတ်ပြန်ပြီဒီနေ့မရတော့
စီဆိုင်တွေမှာကိုယ်အလှည့်ရောက်လာဖို့တန်းစီစောင့်စားရတာရှိသလိုလိုချင်တဲ့စီအမျိုးအစားမရတာမျိုးလဲကြုံနေရတယ်လို့ပြောပါတယ်
။ဒါနဲ့ရှိရတော့သိမ့်စီရပါဘူး။25လောက်ပါ20လောက်ပါ။တချို့လည်းအဲ့လိုမျိုးဆိတ်ပြက်လက်ပြက်နဲ့လာထောက်ကိုမလို့အပြင်ဟိုလိုမျိုးဖြစ်တယ်။92လောက်ပဲရတယ်တန်းစီမရဘူးခင်ဗျာ။ကျွန်တော်နဲ့နေဆက်ရဘူး BOC နဲ့အနီးတစ်ဝိုက်ဆိုရင်တော့92တခုပဲရတယ်ဒီနေ့တော့မရတာများတယ်ခင်ဗျာ။ဟုတ်ကဲ့မော်ဖီဇီရတော့ပုံမှန်ပဲခင်ဗျာပြီးခဲ့တဲ့15ရက်လောက်ကနှုံထားတိုင်းပါဗ
ျမန္တလေးမှာတော့စီဝဲယူနိုင်မှုကိုနိုင်နဲ့ချီပြီးတော့တန်းစီစောင့်ဆိုင်နေရတယ်လို့သိရပါဗျအခုလိုစီပုံမှန်မဝဲယူနိုင်တာရက်ကြလာပြီးတော့ဒီကနေ့အထိပုံမှန်ပြန်မဖြစ်သေးဘူးလို့ကိုယ်တိုင်တန်းစီနေသူတူကပြောပါဗျတ
ိုးတဲ့အတိုင်းချက်မြဲချက်ပဲအမကြီးဒီနေ့ဆိုပေးရရှိတော့ဗျဘောတော့ဝပေးဦးကတော့တော့ပေးတယ်တခါတလေကြာလို့5000ဒါလည်းအနာကအဲ့ချက်မပူမပေးဘူးပြ။ဟုတ်။ဘာဖြစ်နေလဲဆိုတော့ကိုတက်စီရတာကွာအမကားဆိုရင်3000ဝပေးစီရတော့ကုန်သွားတယ်လေ။ဘောင်းပြီးသွားတယ်ဆိုတော့တောင်းတော့ကုန်တော့2000ဝရအောင်တော့လကားပဲ။5000ပေးတော့လေ4000ဘူးလောက်ပဲရတဲ့ပုံစံမျိုးဖြစ်နေတာပေါ့။အပြင်မှာကျတော့အခုတတိတာကိုဒီနေ့ဆို9000လောက်ရောင်းနေကြတယ်တတိတာ9000မပြောင်းရရောနော်တွေများတယ်တားစီဝယ်ရတဲ့စီတန်လုံးသားကဒီနေ့က92ကို2930ခမအဲ့တနေ့ကမိထီတာကျန်တာမိထီတာမှာတော့6နဲ့ဗျမိထီတာမှာစီရတယ်အခုဖြစ်နေတာမန္တလေးမှာတော်တော် slow wa ဖြစ်နေတာဗျဟုတ်အခုလိုမနဲ့၄ကြိမ်ထားတန်းစီရတဲ့ဘွားတွေရောက်နေတာကွာဟုတ်
စီကောင်စီရဲ့စွမ်းအင်ဝီကြီးဌာနကတော့73စီပြက်လက်မယ်ဆိုတဲ့ကောလာဟာလာသတင်းတွေကိုမယုံကြဘူးနဲ့ဩဂတ်စ်လဒုတိယပတ်ကုန်အထိ73စီသုံးဆနိုင်ဖို့ကိုတိလဝစိတ်ကမ်းမှာကြိုတင်တူလောင်ထားကြောင်းပြောဆိုခဲ့တာပါပြီးခဲ့တဲ့လလယ်ကစနိုင်ငံအလှန့်မိုးအဆက်မပြတ်ရွာသွန်းပြီးတော့ရေကြီးရေရှမ်းတာတွေရှိခဲ့တာကြောင့်တိလဝစိတ်ကမ်းကပုံမှန်လုပ်ငန်းတွေမှာကြန့်ကြာမှုစီတင်ရင်တွေလမ်းခီအခက်အခဲတွေကြောင့်အနည်းငယ်နှောင့်နှေးမှုတွေရှိနေတာလို့သတင်းထုတ်ပြန်ထားပါတယ်ဒီအတွက်လည်းစိုးရိမ်မှုမဖြစ်ကြဘူးနဲ့လိုအပ်တာထက်ပိုမိုဝယ်ယူစုဆောင်းတာတွေမလုပ်ဖို့လည်းတိုက်တွန်းထားပါတယ်ရှင်